နှစ်ပေါင်း50ကျော်အတွင်းမှာအပူချိန်အမြင့်မားဆုံးထံကိုခံနေရတဲ့မြန်မာနိုင်ငံတဝန်းမှာတော့ကျန်းမာရေးထိခိုက်တဲ့သူတွေအသက်ဆုံးရှုံးသူတွေရှိနေပါတယ်လို့မြို့ခံတွေနဲ့လူမှုကယ်ဆယ်ရေးအသင်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံက6မြို့မှာဆိုရင်လည်းမှတ်တမ်းတင်ခဲ့တဲ့နှစ်ပေါင်း56နှစ်အတွင်းမှာအပူချိန်က 48.2 ဒီဂရီဆယ်စီယပ်ရှိခဲ့ပြီးတော့အမြင့်ဆုံးအပူချိန်ဖြစ်ခဲ့ပါတယ်လို့မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံထဲကအပူပြင်းဆုံးနေရာတွေထဲကတစ်ခုအပါအဝင်ဖြစ်တဲ့မန္တလေးတိုင်းမှာလည်းအခုနှစ်နွေရာသီဧပြီလထဲမှာပြင်းထန်လွန်းလာတဲ့အပူဒဏ်ကြောင့်အသေးပြောက်တွေရှိနေပါတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းရဲ့နေ့အပူချိန်ဟာဧပြီလရဲ့ဖြန်းမြောက်အပူချိန်ထက်5ဒီဂရီဆယ်စီယပ်ကနေ6ဒီဂရီအထိရှိခဲ့ပါတယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။နေ့အပူချိန်ထံကြောင့်ဝေဒနာခံစားနေရတဲ့သူတွေကိုအကူအညီပေးနိုင်ရေးအရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းထဲကလူမှုကယ်ဆယ်ရေးအသင်းတွေကဒီလာထဲမှာအလင်းမြောင်လို့ဆောင်ရွက်ပေးနေရတယ်လို့ဆိုပါတယ်။ပြင်းထန်တဲ့အပူဒဏ်အောက်မှာတည်ဆုံးသူဥယျာဉ်များလာတာကိုတွေ့ရတယ်လို့လည်းမနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတဦးကပြောပြပါဗျ
။လူငယ်တွေတော့မှသူ့လိုချင်တာလုပ်ရင်တော့မှကျွန်တော်ဒီရိုင်းထားလေးကူညီရင်းနဲ့တော့မှလေခေါင်းလေးမူးသွားတယ်လို့အဲ့လိုတက်တက်တက်ကိုက်သွားတဲ့တန်တရားကျွန်တော်လည်းဖြစ်တယ်ပေါ့။အားကျွန်တော်လူငယ်တွေရဲ့အနေနဲ့ကူညီတဲ့အချိန်မှာတော့အဲ့လိုဖြစ်တယ်။တချို့လူငယ်ရဲ့လိုအခုရှိတုတ်ခဲ့တဲ့လူတော်တော်များများလိုက်ပူတဲ့အားကျတော့ကျွန်တော်အလုပ်ကျန်းအလုပ်ရဲ့လူတွေလည်းရှိရပေါ့တချို့ဆိုရင်အဲလိုစီတန်းနေရင်လည်းအပြီးလေရင်လည်းမအားလို့စိတ်ဆုပ်ဖြစ်ပြီးတော့ကျွန်တော်တို့စိတ်ဆုပ်အရေးပေါ်ပူလာတယ်။ပေသွားတဲ့လူကတော့ရာခိုင်နှုန်းနေနေဆိုရင်တော့တကယ်ပူရပေါ့ဗျာ။ထိုးကြရင်တော့လည်းပြန်တော့ကောင်းသွားပါလား
။အပူဒဏ်မြင့်မားတဲ့ဒဏ်ကြောင့်လူနာတွေကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှများလာပြီးတော့အသက်ဆုံးရှုံးရတဲ့အထိအန္တရာယ်ရှိတာကြောင့်အပူဒဏ်ကိုသတိပြုကြဖို့ကိုလည်းတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကဟီးစတုတ်ကြတဲ့လူနာတဦးကိုအရေးပေါ်ကယ်ဆယ်ခဲ့ပေမဲ့သူ့ကိုဆေးရုံကိုပို့ပေးတဲ့အချိန်မှာတော့တင်ဆုံသွားတယ်လို့မန္တလေးအခြေစိုက်နိဗ္ဗာန်ဒုက္ခအသင်းတာဝန်ရှိသူတဦးကလည်းပြောပါတယ်။ပြင်းထန်လွန်လာတဲ့အပူဒဏ်ကိုမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယချင်းထိုင်းနိုင်ငံဘက်မှာလည်းအလားတူပဲအပူချိန်ကအလွန်အကျွံမြင့်တက်နေတာကြောင့်ဧပြီလအတွင်းမှာကိုတည်ဆုံသူကအနည်းဆုံး30ဦးရှိခဲ့တယ်လို့ဆိုပါတယ်။အပူလိုင်းတန်ကြောင့်အိန္ဒိယနိုင်ငံတောင်ပိုင်းခီရလာပြည်နယ်မှာတော့အသက်60အရွယ်အမျိုးသမီးတဦးနဲ့အသက်53နှစ်အရွယ်အမျိုးသားတဦးတို့မနေ့တုန်းကအသက်ဆုံးခဲ့တယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြပါဗါတယ်။အဲ့ဒီဒေတာမှာအပူချိန်တန်ကပုံမှန်ထက်ကို 5.5 ဒီဂရီဆယ်စီယပ်ကနေ 41.6 ဒီဂရီဆယ်စီယပ်ရှိခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာလည်းအပူဒဏ်ပြင်းထန်လွန်းလာကြောင်းစာတင်ကြောင်းတွေအကုန်လုံးပိတ်ထားဖို့တရားရုံးကမနေ့တနေ့နာနေ့ကအမိန့်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းတခြားအာရှနိုင်ငံတွေနဲ့နီးတူအပူလိုင်းဒဏ်ခံနေရတဲ့အပြင်မိုးခေါင်ရေရှားမှုတွေနဲ့ပါကြုံနေရတာကြောင့်စိုက်ပျိုးရေးအတွက်လယ်သမားတွေအခက်ကြုံနေကြရပါတယ်ရှင်။